This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံထုတ်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားများပေါင်းတဘာဝပြီးစီအာနာရှင်ပြီးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်။ဒီကနေ့2025ခုနှစ်စက်တင်ဘာလ19ရက်နေ့ရေဒီယိုအန်ယူဂျီရဲ့ညပိုင်းအစီအစဉ်များစတင်ထုတ်လွှင့်ပါတော့မယ်ရှင်။ပထမဦးစွာရေဒီယိုအန်ယူဂျီရဲ့စီးရီးသတင်းကောင်းနှုတ်ချက်များကိုຫນွေဦးနိုင်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်အားစပြီး2025ခုနှစ်စက်တင်ဘာလ19ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့စစ်တပ်လေချောင်းဆိုင်ရာအချက်အလက်တွေသတင်းပေးပို့ကြဖို့ KNDF ဒုတိယစစ်ဦးစီးချုပ်တောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်အကြမ်းဖက်စစ်တပ်ရဲ့လေယာဉ်နဲ့လေချောင်းဆိုင်ရာအချက်အလက်တွေကို Enemy Air Route EAR 10သတင်းပေးပို့ကြဖို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ဒုတိယစစ်ဦးစီးချုပ်မာဝီကဒီကနေ့စက်တင်ဘာလ19ရက်နေ့မှာတောင်းဆိုထားတယ်လို့ဒေတာတွင်သတင်းတွေကဖော်ပြလာပါတယ်။စစ်တပ်ရဲ့လေစိတ်တွေနားမှာနေထိုင်ကြတဲ့တော်လန်ပြည်သူတွေအလုံးလေရင်တက်ပြီးဆိုတာနဲ့ဘယ်အချိန်မှတက်တယ်ဘယ်ဘက်ကိုဦးတည်တယ်စသဖြင့်သတင်းပေးပို့ကြဖို့လည်းမြင့်တာရက်ခံထားပါတယ်။ကျွန်တော်တို့ရဲ့နေမြေတွေအပေါ်မှာပြန်တန်းလာတဲ့လေရင်မှန်သမျှဟာရန်သူလေရင်ဖြစ်ပါတယ်ဒါကြောင့်မို့မိဘပြည်သူများအနေနဲ့မိမိတို့သိရှိတဲ့အချက်အလက်တွေကိုကျွန်တော်တို့ကိုသတင်းပေးပို့ကြပါလို့မြစ်တာရက်ခံပါတယ်လို့ KNDF တာဝန်ရှိသူဒုတိယစီဦးစီးချုပ်မာဝီကပြောကြားခဲ့တယ်လို့ဒေတာတွင်သတင်းဌာနတစ်ခုဖြစ်တဲ့ Karani Media ကဖော်ပြထားပါတယ်။ဒါဟာရန်သူလေရင်တွေအကြောင်းနဲ့သူတို့ပြန်တမ်းမှုလမ်းကြောင်းဆိုင်ရာအချက်အလက်တွေကိုစုဆောင်းလိုတာကြောင့်တောင်းဆိုရတာလို့လည်းဆိုထားပါတယ်။အခုလိုသတင်းပေးခြင်းအဖြစ်စစ်တပ်လေရင်နဲ့ပတ်သက်တဲ့သတင်းတွေကိုကြိုတင်ရရှိပြီးတော့မိမိကိုယ်ကိုကာကွယ်နိုင်မှာဖြစ်တယ်လို့လေရင်ပစ်ချနိုင်ရေးအတွက်အချိန်ပိုရတဲ့အကြောင်းအသိပေးထားတယ်လို့ Karani People's Voice မှာလည်းဖော်ပြထားပါတယ်။ဒါကြောင့်ပြည်သူလူထုတရက်လုံးလေရင်သတင်းပေးကမ်ပိန်းမှာပါဝင်အားပြည့်ပေးကြဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။အာနာဒိန်စစ်တပ်ဟာကရင်နီပြည်ကိုမြေပြင်ကနေစစ်ကြောင်းထိုးနေတဲ့အပြင်အရသာပြည်သူတွေနေထိုင်ရနေရာတွေဘာသာရေးအဆောက်အုံတွေနဲ့စစ်ရှောင်စခန်းတွေကိုလေကြောင်းကနေတိုက်ခိုက်တာတွေဇက်တိုက်လှုပ်လာတဲ့အတွက်ကြောင့် KNDF တာဝန်ရှိသူဒုတိယစစ်ဦးစီးချုပ်မာဝီကအခုလိုတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။စက်တင်ဘာလ19ရက်နေ့ဆိုရင်လေဒီမိုဆိုအနောက်ချမ်းတနန်းဥကွိုင်းကတလေဖះအောင်ကိုအကြမ်းဖက်စစ်တပ်ကလေကြောင်းကနေပုံချေတိုက်ခိုက်ခဲ့တာကြောင့်ဖះအောင်ပျက်စီးခဲ့ရတယ်လို့စစ်ရေးသတင်းမှတ်တမ်းတွေအရသိရပါပါတယ်ခင်ဗျာဆက်လက်ပြီးတော့တံပြူစေရဲ့ထင်းရှူဘူတာအနီးကစစ်တပ်ကင်းဘုံကိုတော်လန်ရေးတပ်တွေဒရုန်းနဲ့ပုံချေတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်မွန်ပြည်နယ်တံပြူစေရဲ့မြို့နယ်ထင်းရှူဘူတာနားမှာရှိတဲ့စစ်တပ်ကင်းဘုံကိုမွန်ပြည်ဖက်ဒရယ်ကောင်စီ MSFC ကာကွယ်ရေးဌာနကတပ်တွေနဲ့တော်လန်ရေးမဟာမိတ်တပ်ဖွဲ့တွေဒရုန်းနဲ့ပုံကျဲတိုက်ခိုက်ခဲ့တယ်လို့ MSFC ကဒီကနေ့စက်တင်ဘာလ19ရက်နေ့မနက်ပိုင်းမှာထုတ်ပြန်လာပါတယ်။အဲဒီကင်းဘုံကိုမွန်ပြည်ဖက်ဒရယ်ကောင်စီ MSFC ကာကွယ်ရေးဌာနကတပ်တွေဖြစ်တဲ့မွန်ပြည်တော်လန်ရေးတပ် MSRF ရေးပြည်သူ့ကာကွယ်ရေးတပ် YPDF နဲ့တော်လန်ရေးမဟာမိတ်တပ်ဖွဲ့တွေကမနေ့ကစက်တင်ဘာလ18ရက်နေ့နေ့လယ်တနာရီမှာဒရုန်းနဲ့ပုံကျဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ထင်းရှူဘူဒနာမှာရှိတဲ့ကင်းဘုံကိုဒရုန်းနဲ့ဘုံသီးနှလုံးချေချတိုက်ခိုက်ခဲ့တာဖြစ်ပြီးတော့ရန်သူစစ်တပ်ဘက်ကထိခိုက်ကြဆုံးမှုအသေးစိတ်အခြေအနေကိုဆက်လက်စုံစမ်းနေတယ်လို့အသိပေးထားပါရီတော်လိုင်းမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေဘက်မှမွန်ပြည်တော်လိုင်းတပ် MSRF ရေးပြည်သူ့ကာကွယ်ရေးတပ် YPDF ရမညာတပ်တော် RMA KNLA တပ်ရင်း28တပ်ခွဲတဲ့ဗျူဟာ33 ဒေါနာချီမုံရီတပ်ဖွဲ့နဲ့တပင်ရွှေထီတပ်တို့ပူးပေါင်းပါဝင်ခဲ့ပြီးတော့မဟာမိတ်တော်လှန်ရေးတပ်ဖွဲ့ဝင်တွေဘက်ကထိခိုက်မှုမရှိဘူးလို့သိရပါတယ်။မွန်ပြည်ဖက်ဒရယ်ကောင်စီ MSFC ကာကွယ်ရေးဌာနကတပ်တွေဖြစ်တဲ့မွန်ပြည်တော်လှန်ရေးတပ် MSRF ရေးပြည်သူ့ကာကွယ်ရေးတပ် YPDF တို့ဟာမနေ့ကစက်တင်ဘာလ18ရက်နေ့မနက်10:00နာရီခန့်အချိန်တုန်းကလည်းတံပြူစရဲမြို့နယ်အနင်းကျေးရွာကဘူတာအနီးမှာရှိတဲ့ရန်သူစစ်တပ်ကင်းဘုံကိုဖျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့တာရှိပြီးတော့စစ်သား4ဦးသေဆုံးခဲ့တယ်လို့သိရပါပါခင်ဗျာ။ဆက်လက်ပြီးတော့ညောင်လေးပင်မြို့နယ်ကစစ်တပ်တောက်တိုင်ပြူစောတီတအုပ်ကိုပစ်ခတ်ရှင်းလင်းတဲ့တရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းညောင်လေးပင်မြို့နယ်မှာစစ်တပ်ကလုံးမဲ့အထူးရောင်ရွေးကောက်ပွဲကျင်းပနိုင်ရေးကူညီပေးနေပြီးတော့ဒေသနေပြည်သူတွေကိုနီးမျိုးစုံနဲ့ဖိနှိပ်နေတဲ့စစ်တပ်တောက်တိုင်ပြူစောတီကုကူဆိုသူကိုပြစ်ခတ်ရှင်းလင်းခဲ့တယ်လို့လူငယ်မျိုးပြပျောက်ကြားရေးအဖွဲ့ဖြစ်တဲ့ Nine Stars UG အဖွဲ့ကထုတ်ပြန်ထားပါရီဒေသနေပြည်သူတွေကတိုင်ကြားလာတာကြောင့်ညောင်လေးပင်မြို့နယ်တာဦးကျေးရွာမှာနေတဲ့ပြူစောတီကိုကိုဆိုသူနေထိုင်ရာအိမ်ကို Nine Stars UG အဖွဲ့စက်တင်ဘာလ18ရက်နေ့ညပိုင်းမှာတွားရောက်ဖမ်းဆီးခဲ့တယ်လို့ဆိုပါရီလွယ်အိတ်တလုံးနဲ့အပြင်သွားဖို့ပြင်ဆင်နေတဲ့ပြူစောတီကိုကိုဆိုသူကိုဖမ်းဆီးလာခဲ့ပြီးတော့တာဦးရွာပြင်ဘက်ခေါ်ဆောင်လာချိန်မှာသူကလွယ်အိတ်ထဲမှာပါလာတဲ့လက်ပစ်ဘုံနဲ့ခုခံတိုက်ခိုက်ဖို့ကြိုးစားလာတာကြောင့်ပြက်ခတ်ဖမ်းဆီးရကတေဆုံးသွားတာလို့ Nine Stars UG အဖွဲ့ကရှင်းပြထားပါတယ်တေဆုံးသွားတဲ့ပြူစောတီကိုကိုရဲ့လွယ်အိတ်ထဲကနေ Vivo အမျိုးအစားဖုန်းတစ်လုံးပတ်စံအိတ်ကငွေကျပ်4000နဲ့မှတ်ပုံတင်တစ်ခုအကြမ်းဖက်စစ်တပ်ကထုတ်ပေးထားတဲ့လက်ပစ်ဘုံတစ်လုံးသိမ်းဆီးရရှိခဲ့တယ်လို့အတိပေးထားပါရီပြူစောတီကိုကိုဆိုသူဟာအကြမ်းဖက်စစ်တပ်ကလုံးမဲ့တရားမဝင်ရွေးကောက်ပွဲဖြစ်မြောက်ရေးဂျိုးပန်းဆောင်ရွက်နေသူဖြစ်တဲ့အပြင်မားတောင်မျိုးကဘိုလေးခင်လှိုင်နဲ့ပေါင်းပြီးတော့စစ်တောင်းမြင့်အတွင်ငားရှာစားနေတဲ့ပြည်သူတွေစီကစက်ကြီးကောက်တာလုပ်ငန်းရှင်ဆက်လီတွေစီကနေလှီတစင်းကိုကြက်နှစ်သိန်းတောင်းတာစစ်ဘေးရှောင်ရွာကပြည်သူတွေကျွေးနွားတွေကိုအမဲပေါ်ရင်လဲတကောင်ကိုကြက်3000ခွဲကောက်ခံနေသူလို့ Nine Stars UG အဖွဲ့ထုတ်ပြန်ကြမှာဖော်ပြထားပါရီနောက်မှလည်းပဲခူးတိုင်းအရှိချမ်းကဒေသနေပြည်သူတွေကိုဒုက္ခပေးနေတဲ့ပြူစောတီတွေအုပ်ချုပ်ရေးမှုတွေအပါအဝင်အကြမ်းဖက်စစ်တပ်နဲ့တိုက်ရိုက်ထိတွေ့ဆက်ဆံနေပြီးတော့ပြည်သူလူထုကိုဒုက္ခပေးနေတဲ့သူတွေကိုစေရေးပြတ်မှတ်အဖြစ်သတ်မှတ်ပြီးတော့တိုက်ခိုက်သွားမယ်လို့ Nine Stars UG အဖွဲ့ကသတိပေးထုတ်ပြန်ထားပါတယ်ခင်ဗျာဆက်လက်ပြီးတော့မူရစ်စေဝါစံချိန်လုပ်ငန်းတွေမှာပူးပေါင်းပါဝင်ဖို့မုံကိုခရိုင်ရဲတပ်ဖွဲ့ကပြည်သူလူထုကိုတိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်မူရီစီဝါစံချိန်လုပ်ငန်းတွေမှာအပြုသဘောဆောင်နဲ့ထောက်ခံမှုနဲ့အတူပူးပေါင်းဆောင်ရွက်ပေးကြဖို့ပြည်ထောင်စုမြန်မာနိုင်ငံအထူးဒေသ1မုံကိုခရိုင်ရဲတပ်ဖွဲ့ကဒေသနေပြည်သူများကိုတိုက်တွန်းပြောဆိုလိုက်ပါတယ်။စက်တင်ဘာလ15ရက်နေ့ကကျင်းပတဲ့အထူးဒေသ1မုံကိုခရိုင်ရဲတပ်ဖွဲ့ရဲ့မူရီစီဝါစံချိန်ရဲ့အထူးနှိမ်နင်းမှုစတင်မဲ့စီယုံရဲ့အစည်းအဝေးမှာအခုလိုတိုက်တွန်းပြောဆိုလိုက်တာဖြစ်ပါတယ်။ပြည်ထောင်စုမြန်မာနိုင်ငံအထူးဒေသ1မုံကိုခရိုင်ရဲတပ်ဖွဲ့အနေနဲ့915မူရစ်စေဝါစံချိန်လှုပ်ဆောင်ချက်ကိုအပြည့်အဝအကောင့်ထည့်ဖို့မဲ့မူရစ်စေဝါတိုက်ဖြတ်ရေးအထူးနှိမ်နင်းမှုစတင်ကြောင်းစီယုံရေးအစည်းအဝေးကျင်းပခဲ့တာလို့သိရပါတယ်။မူရစ်စေဝါဟာလူအဖွဲ့အစည်းအတွက်ရန်သူဖြစ်ပြီးတော့လူသားတို့ရဲ့ရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုထိခိုက်စေပြီးမိသားစုပျော်ရွှင်မှုကိုဖျက်ဆီးနေတဲ့အပြင်လူမှုရေးအဖွဲ့အစည်းကိုလည်းပျက်စီးနေတဲ့အပြင်မှုကင်းတဲ့ဥပဒေချိုးဖောက်မှုတွေကိုအလွယ်တကူဖြစ်စေတယ်လို့ခရိုင်ရဲတပ်ဖွဲ့တာဝန်ရှိသူကဆိုပါတယ်။မွန်ဂိုခရိုင်ရဲတပ်ဖွဲ့အနေနဲ့915မူရစ်စည်းဝါစံချိန်ရေးလှုပ်ဆောင်ချက်ကိုအပြည့်အဝအကောင့်ထည့်ဖို့မဲ့မူရစ်စည်းဝါတိုက်ဖြတ်ရေးအထူးနှိမ်နင်းမှုကိုမွန်ဂိုခရိုင်အတွင်းမှာရှိတဲ့တရားဥပဒေစိုးမိုးရေးဆိုင်ရာဌာနအသီးသီးပူးပေါင်းပါဝင်မှဖြစ်ပြီးတော့ခရိုင်အတွင်းမှာရှိတဲ့မြို့နယ်ကျေးရွာနဲ့လမ်းအသီးသီးမှာမူရစ်စည်းဝါစံချိန်ရေးလုပ်ငန်းတွေအကောင့်ထည့်ဖို့ညှိနှိုင်းဆောင်ရွက်ခဲ့တယ်လို့သိရပါတယ်။အထူးဒေသအုပ်ချုပ်ရေးကော်မတီရဲ့ခိုင်မာတဲ့ခေါင်းဆောင်မှုနဲ့ခရိုင်အတွင်းမှာရှိတဲ့ဌာနဆိုင်ရာအသီးသီးရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်မွန်ဂိုခရိုင်ရဲ့မူရစ်စည်းဝါစံချိန်ရေးလုပ်ငန်းဟာမကြာသေးမီနှစ်တွေမှာအောင်မြင်မှုတွေရရှိခဲ့ပြီးဖြစ်တဲ့အတွက်မူရစ်စည်းဝါစံချိန်ရေးလုပ်ငန်းစဉ်မှာပါဝင်သူတွေအားလုံးစည်းကမ်းလိုက်နာပြီးတော့ဥပဒေနဲ့အညီတာဝန်ထမ်းဆောင်ဖို့မွန်ဂိုခရိုင်ရဲ့တပ်ဖွဲ့မှုကသတိပေးထားတာဖြစ်ပါတယ်ပြည်သူလူထုအနေနဲ့လည်းမူရစ်စည်းဝါစံချိန်လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ကြဖို့မူရစ်စည်းဝါနဲ့ဆက်ဆက်တဲ့သဲလွန်စားတွေတွေ့ရင်တရင်ပေးဖို့မူရစ်စည်းဝါကင်းစင်နဲ့ပတ်ဝန်းကျင်ဖြစ်အောင်တည်ဆောက်ပြီးတော့လှပတဲ့အနာဂတ်ပတ်ဝန်းကျင်ကိုအတူတကွကာကွယ်ဆောင်ရှောက်ကြဖို့မွန်ဂိုခရိုင်ရဲတပ်ဖွဲ့မှုကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုပြည်တွင်းသတင်းများကိုကျမပူပူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။မင်္ဂလာညချမ်းပါရှင်။
အခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ19ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ဒီမှာကတော့ပူပူပါ။ပထမဦးစွာတင်ပြပေးမယ့်သတင်းကတော့တရက်အချင်းထောင်ကအချိန်မီစေကူတာခွင့်မပေးတဲ့အတွက်နိုင်ငံရေးကျင်းသားတဦးကြဆုံတဲ့သတင်းကိုတင်ဆက်ပေးပါမယ်။မကွေးတိုင်းတရက်ချင်းထောင်မှာထောင်အာဏာပိုင်တွေကအချိန်မီစေကူတာခွင့်မပေးခဲ့တာကြောင့်နိုင်ငံရေးကျင်းသားတဦးကြဆုံခဲ့ရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးကျင်းသားများကွန်ရက် PPNM ကဒီကနေ့စက်တင်ဘာလ19ရက်မှာထုတ်ပြန်လာပါတယ်။တရက်ချင်းထောင်ကနိုင်ငံရေးကျင်းသားကိုကျော်လင်းအောင်ဟာစက်တင်ဘာလ13ရက်နေ့ကစပြီးအသက်ရှူတက်တဲ့ဝေဒနာကိုခံစားနေရတဲ့အတွက်ထောင်စည်းရုံကိုပြောင်းရွှေ့ကူတာခဲ့ရမှာထောင်ဆရာဝန်ကထောင်စည်းရုံအတွင်းအောက်ဆီဂျင်အပါအဝင်အခြားပစ္စည်းတွေလုံလောက်တဲ့ပြင်ပစည်းရုံမှာပြောင်းရွှေ့ကူတာဖို့ညွှန်ကြားခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်စက်တင်ဘာလ14ရက်နေ့မှာကိုကျော်လင်းအောင်ကိုပြင်ပစည်းရုံပြောင်းရွှေ့ကူတာခွင့်ပေးဖို့ထောင်ပိုင်စုံလောင်ကိုတင်ပြခဲ့ပေမယ့်ညွှန်မှုလမ်းကြောင်းရှိနေတဲ့ဆိုပြီးပြောင်းရွှေ့ကူတာခွင့်မပေးခဲ့ဘူးလို့အတည်ပြုပါတယ်။ကိုကျော်လင်းအောင်ရဲ့ကျန်းမာရေးအခြေအနေအလွန်ဆိုးရွားလာတဲ့အတွက်စက်တင်ဘာလ15ရက်နေ့မှာပြောင်းရွှေ့ကူတာခွင့်ပေးခဲ့တယ်လို့ PPNM ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒါကြောင့်နိုင်ငံရေးကျင်းသားကိုကျော်လင်းအောင်ဟာအချိန်မီစေကူတာခွင့်မရပဲစက်တင်ဘာလ18ရက်နေ့ညနေမှာမကြဆုံးသင့်မဲကြဆုံးခဲ့ရတယ်လို့လည်းထုတ်ပြန်ချက်ကဆိုထားပါတယ်။ထောင်ပိုင်စိုးနောင်ဟာအကျဉ်းထောင်ဥပဒေကိုလက်တလုံးချလုပ်ပြီးစည်းကမ်းတကျရှိတဲ့အောင်နဲ့နိုင်ငံရေးကျင်းသားတွေအပေါ်မှာလည်းဖိနှိပ်မှုတွေစနစ်တကျကျူးလွန်နေတယ်လို့ PPNM ကအသိပေးထားပါတယ်။2025ခုနှစ်အတွင်းမှာအချိန်မီစေကူတာခွင့်မရတာကြောင့်နိုင်ငံရေးကျင်းသားအချင်းသူအနည်းဆုံး20ဦးကြဆုံးခဲ့ရပြီလို့PPNM မှတ်တမ်းတွေရတည်ရပါတယ်။နိုင်ငံရေးကျင်းသားတွေကိုအကျဉ်းထောင်တွေမှာမတရားဖန်ဆီးထားပြီးစေဝါစောင့်ရှောက်မှုအလုံးလောက်မပေးတာအချိန်မီစေကူတောက်ခွင့်မပေးတာတွေဟာလူသားတယောက်ရရှိရမယ့်အသက်ရှင်သန်ပိုင်ခွင့်ကိုအတိလင်းချိုးပေါက်နေတာလို့လည်းအတည်ပြုထားပါတယ်။ဒါကြောင့်ကျူးလွန်နေသူတွေပါဝင်နေသူတွေအနေနဲ့ဒီလောက်ရက်ကိုရက်တန်းကရက်ဖို့ PPNM ကတိုက်တွန်းထားပြီးတာဝန်ယူမှုတာဝန်ခံမှုမရှိဘဲဆက်လက်ကျူးလွန်နေမယ်ဆိုရင် PPNM အနေနဲ့ကျူးလွန်သူတွေကိုဆက်လက်ဖောက်ထုတ်သွားမှာဖြစ်ပြီးနိုင်ငံရေးအကျဉ်းသားတွေအတွက်တရားမျှတမှုအပြည့်အဝရရှိရေးဆောင်ရွက်သွားမယ်လို့သတိပေးထားပါတယ်ရှင်။အခုတစ်ခါဆက်လက်ပြီးတော့လူသားချင်းစာနာထောက်ထားရေးနှင့်ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ HDCO ကမြို့နယ်စစ်နက်မြို့နယ်မှာစစ်ဘေးရှောင်များနဲ့ဒေသခံများအတွက်ခြံောက်များထောက်ပံ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။လူသားချင်းစာနာထောက်ထားရေးနှင့်ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ HDCO ကမြို့နယ်စစ်နက်မြို့နယ်မှာစစ်ဘေးရှောင်နဲ့ဒေတာခံများအတွက်ခြံောက်များထောက်ပံ့ခဲ့ပါတယ်။လူသားချင်းစာနာထောက်ထားရေးနှင့်ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ HDCO သည်အရခပြည်သူ့ကျန်းမာရေးဌာနအပါအဝင်အခြားဌာနဆိုင်ရာများနှင့်ပူးပေါင်းကာမုတ်တုံရသည့်အတွင်းချင်းမတဆင့်ကူးစက်နိုင်သောရောဂါများကိုကာကွယ်ရန်ကျန်းမာရေးဆိုင်ရာစီမံကိန်းတစ်ခုကိုဆောင်ရွက်လျက်ရှိတယ်လို့သိရရှိပါတယ်။စီမံကိန်း၏အစိတ်ပိုင်းတစ်ခုအဖြစ်စစ်ဘေးရှောင်များနှင့်ဒေတာခံများစုစုပေါင်းအင်အားစု 4,850 စုလူဦးရေ 23,286 ဦးအတွက်ကျမ်းမာရေးချက်ထောင် 6,850 လုံးထောက်ပံ့ပေးခဲ့ပြီးဘူတိတောင်မောင်းတော်ရတိတောင်ပုံနှကျွန်းပလောဝမင်းပြပေါတော်အမ်ကြောက်ဖြူရံပြဲတောင်ကုန်းဂွားမြုံနယ်တို့ပါဝင်တယ်လို့သိရပါတယ်။လက်ရှိအခြေအနေမှာမြန်မာစစ်ကော်မရှင်မှကြီးရည်လေတပ်များအုံပြုကပြည်သူနေအိမ်များနှင့်အဆောက်အဦများကိုယခုချိန်ထိပြစ်မှတ်ထားတိုက်ခိုက်နေဆဲဖြစ်ပြီးအိမ်များနှင့်အဆောက်အဦများအားပျက်စီးစွန့်ပစ်ထားရပြီးထို့အဆောက်အဦများတွင်ခြုံနယ်ထူထပ်လာခြင်းစစ်ဘေးရှောင်စခန်းများတွင်လူဦးရေတိုးလာခြင်းတို့ကြောင့်ချင်းပေါင်းနှုံးမြင့်တက်လာပြီးကုဆတ်ယောဂါဖြစ်ပွားနိုင်မှုတိုးလာစေတယ်လို့လည်းလူသားချင်းစာနာထောက်ထားရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ HDCO ကဖော်ပြပါရရှင်အမျိုးသားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာန CDMAN Human Resource Department နဲ့ HECAFCRO UCE မာရသွန်စိတ်ဓာတ်ကောင်းစဉ်ဖြင့် Sprint Tour ကျင်းပမယ့်တဲ့ရင်ကိုတင်ဆက်ပေးပါဦးမယ်အမျိုးသားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာန CDMAN Human Resource Department နဲ့HECAFCRO UCE ဆရာသွန်းနေစုကမာရသွန်စိတ်ဓာတ်ကောင်းစဉ်ဖြင့် Sprint Tour ကျင်းပမည်ဖြစ်ကြောင်းသိရပါတယ်။ Sprint Tour ကို2025ခုနှစ်စက်တင်ဘာလ20ရက်နေ့နဲ့28ရက်နေ့နှစ်ရက်တည်တည်ည9နာရီမှ9နာရီ MMT အထိကျင်းပပြုလုပ်မည်ဖြစ်ပြီးပညာရေးဝန်ကြီးဌာနလူမှုကွန်ရက်စာမျက်နှာမှ live လွှင့်မည်ဖြစ်ကြောင်းသိရှိရပါတယ်ရှင်။အခုနောက်ဆုံးအနေနဲ့ Youngni Live in NYC မှာအမေစုပကြီးကနေ PDF ရေးပေါ်အင်ဂျီပကြီးလေးလံအောင်တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ Youngni Live in NYC မှာအမေစုပကြီးကနေ PDF ရေးပေါ်အင်ဂျီပကြီးလေးလံအောင်မြင်ခဲ့တယ်လို့တဲ့ရင်ထုတ်ပြန်ပါတယ်။Youngni Live in NYC မှာလေးလံတင်ခဲ့တဲ့ပကြီးအနုပညာပစ္စည်းလေးနှစ်ခုအကြောင်းကိုပြောပြချင်ပါတယ်။ပထမတစ်ခုကအမေစုပိန်တင်လေးပါ။အမေရိကန်ဒေါ်လာ11,500နဲ့လေးလံအောင်သွားခဲ့ပါတယ်။ ဒီအမေစုပကြီကားလေးက2012ခုနှစ်အမေစုအကျယ်ချုပ်ကလွတ်လာပြီး Nobel Prize Committee ကအမေစုအတွက်ပြန်လုပ်ပေးတဲ့အခမ်းအနားအမှတ်တရအနေနဲ့ရေးခဲ့တဲ့ကားလေးပါအမေစုအကျယ်ချုပ်ကာလမှာရေးပြီးပို့ခဲ့တဲ့စာရေးစုပြီး Letters from Burma စာအုပ်ထုတ်တော်မျက်နှာဖုံးနဲ့အတွင်းသရုပ်ဖော်ပုံလေးဆွဲပေးခဲ့တဲ့ပကြီဆရာမကဆွဲပေးထားတာပါပကြီဆရာအနေနဲ့ရန်ပုံငွေပွဲတွေမှာအသုံးပြုစေခြင်းလို့ကြည်ရင်းကနေခက်ခက်ခဲခဲရအောင်ပို့ပေးခဲ့တဲ့ပကြီကားပါအမေစုဘဝမှတ်တမ်းနဲ့ဆက်ဆက်နေတဲ့ပကြီကားမှုလေပို့လို့တန်မိုးထားရပါတယ်ဒုတိယတစ်ခုက PDF ရေးပေါ်အင်ဂျီပိန်တင်လေးပါအမေရိကန်ဒေါ်လာ5000နဲ့လေးလံအောင်သွားခဲ့ပါတယ်မြေပြင်က PDF ရေးပေါ်တူရဲ့အင်ဂျီပေါ်မှာပကြီဆီယာမမတ်ချော်ဤသိန်းကလင်းလင်းရဲ့ရောင်နေတဲ့ချင်းမှာပါတဲ့စာသားတွေကိုစကားလုံးတွေစီပြီးစကားလုံးတွေကိုချိတ်ဆက်ပြီးအမှုပညာမြောက်စွာအင်ဂျီပကြီလေးဖြစ်နှွေဦးတော်လံရေးဖြတ်တန်းမှုပုံရိပ်များအမှတ်တရအမှုပညာရတမြောက်စွာတပ်ဝင်ခန်းစာရေးဆွဲထားပါတယ်လို့ရောင်နေတိုးစ်ကအသိပေးဆိုထားပါတယ်။အမှုပညာရှင်ပကြီဆရာဆရာမများကိုအထူးကျေးဇူးတင်တယ်လို့အမျက်တနိုးတန်မိုးထားပြီးလေးလံဝဲယူအားပေးသွားပါတယ်။ထောက်ပို့အမှုရှင်များကိုလည်းအထူးကျေးဇူးတင်ရှိကြောင်းဖော်ပြထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကင်းနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်။မနေ့ပြန်စက်တင်ဘာလ20ရက်နေ့တွင်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထနိုင်ပြီးအနောက်တောင်မုတ်တုံလီဟာအားကောင်းရာကနေအားလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကန်ယူရန်တစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတခါတည်းရန်မိုးတက်လီပင်တွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးတက်လီပင်ကြစဉ်ရေပြင်မြေပြင်လီဟာအနောက်အနောက်တောင်ဘက်ကနေတနအီကိုမိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းဧရာဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထစ်ချုံရွာနိုင်ပါတယ်။တနင်္သာရီတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပြီးတော့မြေပြိုတဲ့အန္တရာယ်ကိုပါသတိပြုသင့်ပါတယ်ရှင်။
Radio NUG သောတာရှင်များရှင်အခုတော်လိုင်းကဗျာအစီအစဉ်မှာတော့ဗတ်တီရေးထားပြီးလွတ်လပ်နေဦးဖတ်ထားတဲ့ကဲနေတယ်လန်းဆိုတဲ့တော်လိုင်းကဗျာလေးကိုနားဆင်ကြမှာဖြစ်ပါရဲ့ရှင
်ကဲနေတယ်လန်းဒီလန်းဒီခရီးတစ်လျှောက်မြင်မိတလောက်ကတော့ရေညွှန်းရမတူတဲ့ဝေလေလေတတိုင်နဲ့လူလူလူဒိုက်အမှန်များရွှေရည်စိန်လွတ်လပ်ရေးကိုမှအမှန်မှားကျူထနေသောဘဘတို့အားဖျားထုပြတာယာနေကြဘူးယူတို့မိုက်မဲသောစစ်မိတ်စာတစုရဲ့တန်ဖနောက်အောက်မှာခြနှင်းခံလိုက်ရတဲ့ကြည်မှပြန့်ကျဲတိုင်းနိုင်ငံတစ်ခုရဲ့အကြံပါပကတိအမှန်တရားနဲ့ဖြွန်ပြိုးလွတ်လပ်ရာအနာဂတ်စာမျက်နှာအသစ်တွေထမှန်ပြုစုလို့မရအောင်ဆက်လက်ပျောက်ရှာနေအောင်မှာဆိုတာဒေသရမတူညီတဲ့အခြေအနေတွေကြားမျောယောင်လိုက်ပါသွားလေသောဝန်းပိုက်ပေါက်လှေကြီးတစ်စင်းဟောဒီသွေးယောင်လွှမ်းမြစ်ထဲကဝဲကတော့အလဲမှာအခုတော့တလဲလဲနဲ့ပေါ့နေမီနေနမိတ်တိုင်းများသူ့အရသူ့အထွာပိုင်းခြားသူ့အမိတ်သူ့အာနာပြန့်ကျက်ထားရော့နင်တမတ်ယူထားငါတကြက်ယူရင်ကျေနပ်လားတနတ်ရှိရင်ဘာမဆိုဖြစ်တယ်ဆိုလားပုံမကြီးထွားလာမဲ့ပောက်ကွဲအားတွေတက်ကွင်းထဲရောက်နေနေတဲ့အစမ်းတက်ခံလူသားတွေဟောခိုတန်ဆူးချိုးဘော်ကသွေးဆက်လက်ကြနေတဲ့အသားတစ်အပိုင်းအစတွေလိုကေးရှင်းမြင်ကွင်းအားလုံးဟာအသေးမနဲ့ပြန်တင်မြင်ရအောင်မဲ့အခြေအနေပေါ့ထမှန်ပြိုကျရန်အားယူနေတဲ့သူစင်းရဲ့နိုင်ငံတစ်ခုမှာတော့ကျွန်စိတ်နဲ့ငြိမ်ခံနေတဲ့ကျွန်တွေသခင်စိတ်နဲ့ရှင်သန်နေမဲ့သခင်တွေခရိုနီခရိုနက်ခရိုပြာလူလုံမငထွားတွေနဲ့အသေးခက်အနေခက်ခြားတတနင်းပြားလူသားတွေဒီဆန့်ကျင်ဘက်200ဘယ်အခြေအနေရောက်ရောက်ဒီကဘာမှာပုတ်တိုက်ပူလောင်နေအောင်မှာအေးချာပြစ်စပန်ရှိတရားကိုဖုံးဝက်ထားသောရှက်ရွမှုမဲ့အပျော်တုအဟုတတံ လမ်းအကမ်းများခါလုံးပြီစွာ
ရေဒီယို NUG မှာဆက်လက်အတန်းလွှင့်ပေးနေပါတယ် STB Podcast Friday Crypto ရေးစီးချောင်းပေါ်ကနေဦးပန်ရဲ့အရေးတွေနဲ့အတူလှုပ်လှုပ်ရှားရှားသတင်းစကားလေးတွေအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင
် Hello မသိမ့်မောင်လေးပြောင်းနေတာရော
ဒီလိုပါပဲမတတ်ရင
်တည်တဲ့အတိုင်းတော်လန်ရေးကလည်းအရေးကြီးနေပြီဆိုတော့စကမကလုံနေအတူအောင်ရွေးကောက်ပွဲဟာထပ်ပေါင်မဟုတ်ပဲထောင်ကျောက်ကြီးဆိုတာပြည်သူလူထုစီကိုသတင်းစကားပေါ့အထွေထွေထိုးစစ်ဟန်ချက်ညီထိုးစစ်တွေအတွက်ပြည်သူတွေပြင်ဆင်ထားကြဖို့အပါအဝင်လူထုကိုပညာပေးခေါ်ပြောမှုတွေလှုပ်ဆောင်ဖို့ကသိန်းမောင်အလို့ရှုံနေမယ်ဆိုတာသိပြီးသား
အဲ့ဒါတွေတခုမှမဟုတ်ဘူးပြောမန်ယူပွဲရှုံးတာလို့ဂူအောင်နေရတာဗျအ
ေးကသိန်းမောင်ရဲ့ကျုပ်တို့မန်ယူရှုံးတာကတော့အဆမ်းမဟုတ်ပါဘူးတော့ထိုးထွေခံစားရနေပါတယ်တော့ကိုအလုပ်ဖြစ်တဲ့တော်လန်ရေးကိုပဲဆက်လုပ်ကြရအောင်ပါတော့
အဲတော်လန်ရေးကိုဆက်လုပ်ဆိုလို့မတန်ရေးဒေါ်လာစီးပွားနဲ့ခရစ်ပတိုကရန်စီအကြောင်းလဲပြောခြင်းသေးတယ်ဗျ
ခရစ်ပတိုကရန်စီနဲ့ဒေါ်လာစီးပွားဟုတ်လားစိတ်ဝင်စားကြပဲနော
်သိမှန်တာပေါ့မတန်ဟိုတနေ့ကပြောခဲ့သလိုပဲຫນွေဥပန်းဟာ blockchain ပေါ်မှာအခြေခံတည်ဆောက်ထားပြီးခရစ်ပတိုကရန်စီငွေကြေးလက်ပတ်မှုစနစ်တွေကြောင့်နီယိုဘန်တစ်ခုအဖြစ်ဦးဖြားဖြားပေါ်ပေါက်လာတာမို့ຫນွေဥပန်းကနေခရစ်ပတို exchange တွေပေါ်ကို USDT တိုက်ရိုက်ထုတ်ယူတာခရစ်ပတိုကနေຫນွေဥပန်းကို USDT တိုက်ရိုက်သွင်းလို့ရတာစတဲ့လုပ်ငန်းစဉ်တွေလည်းစိတ်ကြိုက်လုပ်လို့ရနေတော့ပူပြီးလုံခြုံတဲ့လေပတ်မှုတွေဖြစ်လာပြီပေါ့
ဟုတ်ပါတော့ပြည်ရင်းကဟိုပိတ်ဒီပိတ်ပိတ်တာပန်းတွေလို့ပြည်သူတွေຫນွေကလေးအပ်ဖို့ကြောက်လန့်စိုးထိတ်မနေရတော့ဘူးပေါ့ပြည်ရင်းဘဏ်အပြင်ထောက်ရောက်နေတဲ့မြန်မာတွေလည်းSDB ရှိနေရင်ထိုင်းမန်ကနေ USDT ကိုအချိန်မရွေးအပြန်အလှန်သွင်းလို့ထုတ်လို့ရတယ်နော်ဘသူပိတ်တာမှစိတ်ပူစရာမလိုတော့ဘူးပေါ့
ဒါရင်ဘယ်ကမလဲမတတ်ရဲ့အခုຫນွေဥပန်ရဲ့ပြားကိန်းကနေ airdrop ပြားတဲ့ token တွေလဲတာထုတ်တာတွေလဲ crypto exchange တွေပေါ်မှာမကြခင်ချိတ်ဆက်ရောင်းဝယ်လို့ရအောင်မှာပါဗျ
တင်ဟုတ်ပါလားဒါအပြင်ဒေါ်လာချင်းငွေတွေကိုလဲ USDT နဲ့ပြောင်းပြီးတော့ Binance Bybit Bitget တို့ဟာအပြန်လန်ဝေသွင်းဝေထုံလုပ်လို့ရအောင်ပါစု
ရအောင်ပါရအောင်ပ
ါဒီလိုဆိုရင်တော့ကမ္ဘာခရစ်ပတိုလမ်းကြောင်းကြီးမှာမြမပထမအဦးဆုံးငွေဥပန်ဟာရေစီးကြောင်းတစ်ခုထဲမှာစီးဆင်းနေပြီလို့ပြောလို့ရပြီပေါ့တော့
ဟုတ်ပါတယ်ဗျခရစ်ပတိုဆိုတာကလည်း21ရာစုဦးမှာစတင်ပေါ်ပေါက်ခဲ့ပြီးတဖြည်းဖြည်းနဲ့ကမ္ဘာငွေကြေးစနစ်ကိုပါထိုးဖောက်ဝင်ရောက်လာတဲ့လွတ်လပ်တဲ့ငွေကြေးစနစ်ဆိုတော့လွတ်လပ်ခြင်းနဲ့ကျွန်တော်တို့ပြည်သူပြည်သားတွေအတွက်နမိတ်ကောင်းဆောင်လို့ရတယ်လို့မိစားတွေရဲ့ငွေကြေးထိန်းချုပ်မှုရန်စွဲကလည်းလွတ်မှာမို့လက်ထဲမှာမခိုင်မာတဲ့ကြက်တွေကိုຫນွေဥပန်းမှာအပ်ခရစ်ပတိုအဖြစ်နဲ့လိုသလိုသွင်းထုတ်ပြောင်းလဲလိုက်ဖို့ပဲလူလူကြီးကိုတိုက်တွန်းလိုပါသဗျ။
ကောင်းလိုက်လေကသိန်းမောင်ကြီး။ကသိန်းမောင်လည်းຫນွေဥပန်းကနေတဆင့်ခရစ်ပတိုရဲ့အန်းတွေရပြီးဂျာငင်မှကသိန်းမောင်အားမလို့အားမရဖြစ်နေတဲ့မယူအသိကြီးကိုအပိုင်ဝဲပလိုက်ပြီးစိတ်ကြိတ်ပြုတ်ရင်ကြောင်းလဲဖို့ညှော်လင့်လို့ရပြီပေါ့တော့
ဟုတ်ပါတယ်မတန်ကြီးຫນွေဥပန်းကအမျက်ငွေတွေနဲ့မန်ယူကိုဝယ်ယူဖို့ဆိုတာမဖြစ်နိုင်တဲ့အခြေအနေမဟုတ်တော့ပါဘူးຫນွေဥပန်းကဒေါ်လာတွေနဲ့သူမရဲ့အချစ်တွေကိုအပိုင်ဝဲဖို့တော့မဖြစ်နိုင်ခဲ့ဘူးဆိုတာလေတခုပါပဲဗျာ
ဒီတက်တော့စိတ်မကောင်းပါဘူးကသိန်းမောင်ကြီးຫນွေဥပန်း
ရေဒီယိုအန်ယူဂျီပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တော်လိုင်းတိခိတာအစီအစဉ်မှာတော့ကုကူရေးထားပြီးရေဘက်ကဖန်နိုင်တည်ဆိုထားတဲ့ယုံကြည်ရခီးဆိုတဲ့တော်လိုင်းတိတဲ့ချင်းကိုနားဆင်ခံစားမှာဖြစ်ပါရဲ့ရှင်
dog ba ma dan ya re pye ne kwe dai kai lo so nai de ni ko re pye le ne na gu ya me ke cha bi you are need it mote ba kwe atate mietaria luri ma shi ame alonga edede chinta yin kwe ame uyin ma bampu pwinse myolin che
Radio NUG ရဲ့သောတာရှင်မိဘပြည်သူများရှင်ကျမတို့ Radio NUG ရဲ့မနက်၈နာရီခွဲနဲ့ည၈နာရီခွဲတနေ့နှစ်ကြိမ်လိုင်းတူထုတ်လွှင့်မှုတွေကိုအောက်တိုဘာလဆန်းကစတင်ပြီးရနာတော့မှာဖြစ်တဲ့အကြောင်းအသိပေးအပ်ပါတယ်ရှင်။လာမယ့်အောက်တိုဘာလ၁ရက်နေ့ကစတင်ပြီး Radio NUG အစီအစဉ်တွေကို Facebook, YouTube, Spotify, TikTok နဲ့ live.radionug.org internet တို့ကနေပုံမှန်အတိုင်းဆက်လက်ထုတ်လွှင့်သွားမှာဖြစ်တဲ့အတွက်အစီအမပြတ်နားဆင်နိုင်ကြပါကြောင်းအတိပေးတင်ပြအပ်ပါတယ်ရှင်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခਿੱတရနာလိုက်ပါမယ်ရှင်မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89 MHz ညပိုင်း8နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်နေပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါပါရှင်။မြေသားညီငယ်တွေဆိုရရင်စက်တွေရင်ပြည်အချက်အလက်တွေပြည်ပကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်။San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစေတနာရှင်တွေအားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးပေါ်ပုံအောင်ရမည်